မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ထားမှုရှိမရှိစောင့်ကြည့်နေတဲ့လူနာတွေအသက်ဆုံးသွားတဲ့သတင်းကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ထားမှုရှိမရှိစောင့်ကြည့်နေတဲ့လူနာ2ဦးနဲ့အတူဒီတန်လျာလူနာ2ဦးတို့ကွယ်လွန်သွားပါတယ်။သူတို့မှာအရင်ကတည်းကရှိထားတဲ့အခံရောဂါတွေကြောင့်ကွယ်လွန်တာပါလို့လက်တလောကောက်ချက်ချထားပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုးတကယ်တမ်းရှိနေသလားဆိုတာကိုတော့တောက်ကြညနဲ့မနေ့ဖြန်စနေနေ့တွေမှာသိရမယ်လို့တာဝန်ရှိသူတွေကပြောပါတယ်အပြည့်အစုံကိုမဆုစုပြောပြပေးပါရှင
်ကိုဗစ် -19 နဲ့ပတ်သက်ပြီးကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီသတင်းထုတ်ပြန်ချက်ထဲမှာစောင့်ကြည့်လူနာ2ဦးနဲ့တန်တရားလူနာ2ဦးတို့ဟာယောဂါရှိမရှိအဖြေထွက်မလာခင်မှာပဲတခြားယောဂါတွေကြောင့်သေဆုံးခဲ့တယ်လို့လက်တလောသုံးသပ်ထားပါတယ်အဲ့ဒီလူနာတွေကတော့ရန်ကုန်ပြည်သူဆေးရုံကြီးမှာစောင့်ကြည့်ကုသပေးနေတဲ့အသက်34နှစ်အရွယ်အမျိုးသားတဦးနဲ့လာရှိုးပြည်သူဆေးရုံကြီးမှာတန်တရားလူနာအဖြစ်သတ်မှတ်ကုသပေးနေတဲ့အသက်40အရွယ်အမျိုးသားတဦးအပြင်မန္တလေးမြို့ကန်တော်နဒီဆေးရုံကြီးမှာစောင့်ကြည့်လူနာအဖြစ်ကုသမှုခံယူနေတဲ့68နှစ်အရွယ်အမျိုးသမီးတဦးတို့ဖြစ်ပါတယ်သူတို့ရဲ့ဓာတ်ခွဲနမူနာတွေကိုအမျိုးသားချမ်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHL ကိုပေးပို့ထားပြီးယောဂရှိမရှိဆိုတာကိုတော့အတည်မပြုနိုင်သေးပါဘူးအခုလိုအတိမပြုနိုင်ချိန်မှာပဲတည်ဆုံးခဲ့တဲ့သူတွေနဲ့ပတ်သက်ပြီး NHL ကပေးပို့လာမယ့်အဖြစ်ဘလို့ပဲဖြစ်ဖြစ်ပြည်သူတွေကိုသတင်းအမှန်ကိုအမြန်ဆုံးထုတ်ပြန်ပေးသွားမယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကဖူယိုအေကိုပြောပါတယ်
ကျွန်တော်တို့အဖြစ်အမိတို့ပင်ဖြစ်စေကြမှုကျမတို့ဒါထုတ်ပြန်ပါပဲလေဒါတွေကဖုံးထားလို့လည်းဘသူအတွက်မှအကျိုးမရှိဘူးဒီဥစ္စာတော့ခုတည်းကအဖြစ်မသိရသေးဘူးကျမတို့စောင့်နေရပဲကျမကိုယ်လည်းနဲ့စောင့်နေရ
ရန်ကုန်ပြည်သူဆေးရုံကြီးကအသက်34နှစ်အရွယ်အမျိုးသားကတော့ COVID-19 ရောဂါဖြစ်ပွားနေတဲ့နိုင်ငံတွေကိုသွားတဲ့ခရီးသွားရာဇဝင်မရှိပေမဲ့လက်တလောအသက်ရှူလမ်းကြောင်းဆိုင်ရာရောဂါလက္ခဏာဆိုးရွားလာပြီးဒီကနေ့ညနေ4နာရီခွဲမှာသေဆုံးသွားတာပါသူ့ရဲ့ဓာတ်ခွဲနမူနာကိုတော့ NHL ကိုဒီကနေ့ညမှာပဲပေးပို့ထားပြီးရောဂါရှိမရှိဆိုတာကိုတော့စောင့်ရအောင်ပါပါလာရှိုးပြည်သူဆေးရုံကြီးကအသက်40အရွယ်အမျိုးသားကိုတော့တန်တရားလူနာအဖြစ်နဲ့သတ်မှတ်ထားပြီးနှလုံးအလုတ်ကောင်းကောင်းမလုပ်နိုင်တော့ပဲစီးချိုယောဂါနဲ့အဆုတ်ရောင်ယောဂါတို့ကြောင့်မနေ့ကည9နာရီမိနစ်40မှာတည်ဆုံသွားတာပါသူ့ရဲ့ဓာတ်ခွဲနမူနာကို NHL ကိုပေးပို့ထားပြီးယောဂရှိမရှိဆိုတာကိုလည်းစောင့်ရအောင်မှာဖြစ်ပါတယ်မန္တလေးမြို့ကန်တော်နဒီဆေးရုံကြီးကအသက်68နှစ်အရွယ်အမျိုးသမီးကတော့သူ့မှာနာတာရှင်နှလုံးယောဂနဲ့စီးချိုယောဂရှိလို့ဒီယောဂအခမ်းတွေကြောင့်တည်ဆုံသွားတာလို့ကနေဦးသုံးသပ်ထားတယ်ဆိုပြီးထုတ်ပြန်ချက်မှာပါရှိပါတယ်အခုလို့တည်ဆုံသွားတဲ့သူတွေမှာယောဂရှိမရှိစစ်ဆေးချက်အဖြေကိုဒီညနဲ့မနေ့ဖြန်မှာထုတ်ပြန်နိုင်နိုင်မယ်လို့အမျိုးသားချမ်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHL ရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာအိုမာဆွေတင်က VOA ကိုပြောပါတယ
်။နောက်ဆုံးဆက်ပြီးပေးရှင်နဲ့ဟိုရန်ကုန်ဆေးရုံကြီးကပေးရှင်ကလက်ထံမှာရန်ရမှာတမီးကတော့အခုညမှာရောက်တာပြောလေအမောင်ဒီညမှာရန်တော့ဟုတ်ကျွန်တော်တို့ရဒီညဆက်မယ်တမီးဟုတ်ရန်ထားလို့ဟုတ်
ဒီကနေ့ည6နာရီအချိန်အထိလူနာ9ဦးကိုသက်ဆိုင်ရာဆေးရုံတွေမှာစောင့်ကြည့်ကြည့်ရှုကုသပေးနေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း92နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ6ရက်ညနေခင်းစီးရင်အရာလူပေါင်း 98,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ696ယောက်နဲ့သေဆုံးသူ6ဦးရဲ့စီးရင်ကိုပါထက်ထွက်ထားပြီးစုစုပေါင်းသေဆုံးသူကတော့ 3,300 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။